PDM အကြမ်းဖက်အာဏာဖီဆိုင်ရင်လှုပ်ရှားမှုမှာပါဝင်ခဲ့ကြတဲ့ပြည်ပမြန်မာတန်ရုံကတန်ဝန်နိုင်ရုံနဲ့မိသားစုဝင်18ဦးရဲ့တန်တမာနိုင်ငံကူးစာအုပ်တွေကိုဖျက်သိမ်းကြောင်းစစ်ကောင်စီနိုင်ငံခြားရေးဌာနကထုတ်ပြန်ခဲ့ပါတယ်။သူတို့ကိုတာဝန်ကနေယာယီဆိုင်ခဲ့ကြောင်းအကြောင်းကြားစာကိုလည်းကြီးကြတဲ့တရင်ဘက်ကလက်ခံရရှိခဲ့တယ်လို့အဲ့ဒီစီးရင်မှာပါဝင်တဲ့တန်တမာတအုပ်က POA ကိုပြောပါတယ်။မြန်မာပြည်ကိုပြန်လာစီရင်နိုင်ငံကူးစာအုပ်နဲ့မဟုတ်ပဲ COI လို့ခေါ်တဲ့ခီးသွွားအထောက်အထားနဲ့ပြန်လာခွင့်ရှိတယ်လို့လည်းအကြောင်းကြားပေမဲ့သူတို့အနေနဲ့နိုင်ငံကိုပြန်သွားမှာမဟုတ်တလို့စစ်ကောင်စီနဲ့မပူပေါင်းမှုဆိုတော့ CDM လှုပ်ရှားမှုဆက်လုပ်သွားမယ်လို့အဲ့ဒီတန်ဝန်တန်းက VOA ကိုပြောပါတယ်အခုလိုနိုင်ငံကိုစာအုပ်တွေဖျက်သိမ်းခံရတဲ့အတွက်ခီးသွွားလာမှုလုံနိုင်မှာမဟုတ်ပေမဲ့ဆိုင်းယားနိုင်ငံကထုတ်ပေးထားတဲ့တန်တမာ ID တွေဆက်လက်ကန်ထားမယ်လို့လည်းပြောပါတယ်အခု18ဦးစီးရင်ထဲမှာ American Washington DC ကတန်ဝန်တန်းတွေဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကတန်ဝန်တန်းတွေနဲ့အစ္စရေးနိုင်ငံ Tel Aviv ကတန်ဝန်တန်းတွေပါဝင်တယ်လို့သိရပါတယ်မြန်မာနိုင်ငံမှာဖက်ပြော်လတရရနေ့ကစစ်တပ်ကအာဏာသိမ်းယူလိုက်ပြီးတဲ့နောက်အစိုးရဝန်ထမ်းအတော်များများကစစ်ကောင်စီနဲ့မပူပေါင်းရေး CDM လှုပ်ရှားမှုလုပ်ခဲ့ရမှာနိုင်ငံတကာရောက်တာဝန်ထမ်းတချို့လည်းပါဝင်ခဲ့တာပါအထင်ရှားဆုံးဖြစ်ရကတော့နယူးယောက်မှာရှိတဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြင့်ရတဲ့အမတ်ကြီးဦးကျော်မိုးတွန်းကကုလသမဂ္ဂထွေထွေညီလာခံမင်ကမှာပဲသူ့အနေနဲ့အာဏာသိမ်းစစ်ကောင်စီကိုကိုးစားမပြုပါဘူးဆိုပြီးတော့ညှဉ်းဆန်းပြောဆိုလိုက်တဲ့ဖြစ်ရပါအဲ့ဒီနောက်နိုင်ငံကတန်ယုံအတီးတီမှာတာဝန်တန်းတွေက CDM လောက်ချဖို့တက်ဆိုင်ရာနိုင်ငံတွေကဒီမိုကရေစီရေးလှုပ်ရှားသူမြန်မာဆန္ဒပြသူတွေတောင်းဆိုခဲ့ကြတာဖြစ်ပါတယ်